ဇင်ဘာဝေနိုင်ငံမှာတန်တားရာထူးဆက်ခံမဲ့အမဆန်မနဂါဝါဟာပြည်ပမှာနှစ်ပတ်ကြာနေတာပြီးရင်နောက်ဗိုလ်ကြီးတွေကပြန်လာရောက်ရှိလာပါပြီ။နိုင်ငံကိုနှစ်ပေါင်းများစွာအစိုးရတဲ့တန်တားရောဘတ်မူဂါဘေအင်္ဂါနေ့မှာနှုတ်ထွက်သွားပြီးရင်နောက်သူရာထူးဆက်ခံဖို့ပြန်လာခဲ့တာဖြစ်ပါတယ်။မနဂါဝါဟာစောက်ကြနေကြရင်တန်တားပြည့်အဖြစ်ကျန်းသစ္စာကျင်းဆုံမယ်လို့ဇင်ဘာဝေပါလီမန်ဥက္ကဋ္ဌကပြောပါတယ်။မူဂါဘေကသူ့ကိုဒုတိယသမ္မတရာထူးကထုတ်ပယ်လိုက်ပြီးရင်နောက်မူဝင်မှာ6ရက်နေမှာပြည်ပကိုထွက်ခွာသွားခဲ့တာဖြစ်ပါတယ်။ဇင်ဘာဝေနိုင်ငံသားတယောက်ကတော့ဒါဟာကြီးမားတဲ့ထိုးဖောက်ကျော်လွန်မှုတရားဖြစ်တယ်။ဒါကြောင့်ဇင်ဘာဝေပြည်သူတွေကဖျားသခင်ကိုကျေးဇူးတင်တဲ့ဆုတောင်းပြတာဖြစ်တယ်။နှစ်ပေါင်း30ခုနှစ်လုံးဒုက္ခခံရတာဖြစ်တယ်လို့ဝန်သားအားရပြောခဲ့ပါတယ်။ဒါပေမဲ့နိုင်ငံရေးဆက်ဆံရေးကောင်စီအကြီးအကဲအဖွဲ့ဝင်ဂျွန်ကမ်ဘယ်ကတော့မနဂါဝါဟာလည်းမူဂါဘေအုပ်ချုပ်ရေးမှာအဓိကအခန့်ကဏ္ဍကပါဝင်တဲ့သူတစ်ယောက်ဖြစ်တဲ့အတွက်အုပ်ချုပ်ရေးပုံသဏ္ဍာန်အချိန်ကြိုအတွင်းမှာပြောင်းလဲဖို့မမျှော်လင့်နိုင်ဘူးလို့ဆိုပါတယ်။အသက်90ဆုံးနှစ်အရွယ်ရောဘတ်မူဂါဘေဟာဇင်ဘာဝေနိုင်ငံ1980ဘရစ်ဆဲလ်အုပ်တော်ကလွတ်လပ်ရပြီးနောက်ကစားပြီးဇက်တိုက်အုပ်ချုပ်လာခဲ့သူဖြစ်ပါတယ်။နိုင်ငံသားတွေပေါ်ရဲနှဲ့မှုနှင်းပန်းနှိမ့်ဆက်မှုနိုင်ငံရေးအတိုက်ခံတွေကိုဆက်ဖြတ်မှုပါဝင်လူခွင့်ချိုးဖောက်မှုတွေကြောင့်မကြာခဏဝေဖန်ခံရသေးဖြစ်ပါတယ်။သူရဲ့မဟာမိတ်ယူနန်သူ့ကိုထောက်ခံသူတွေလူပြည်တွေပိုင်တဲ့မြေယာတွေကိုအတင်းအဓမ္မစင်ပိုက်ခဲ့တဲ့2000ပြည်ကစားပြီးတမနာမူဂါဘေပေါ်အနောက်နိုင်ငံတွေကဒဏ်ခတ်ပိတ်ဆို့ရတဲ့စီးပွားရေးအထူးထုတ်ထုတ်ကြတော့ရတာဖြစ်ပါတယ်။